တရင်ပြည်နယ်မြဝတီမြို့မှာတရုတ်နဲ့မြန်မာနိုင်ငံသား၁၈ယောက်ကိုဥပဒေမဲ့လောင်စာမှုနဲ့ဒီကနေ့ပဲဖမ်းဆီးလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်မအေးအေးမှာပါ။ COVID-19 အရေးပေါ်ကာလကန့်သတ်ချက်တွေထုတ်ပြန်ထားဆဲဖြစ်တဲ့မြဝတီမြို့မှာဥပဒေမဲ့လောင်စာနေသူတွေအဖြစ်တရုတ်နိုင်ငံသား၄ဦးမြန်မာနိုင်ငံသား၁၄ဦးကိုဖမ်းဆီးရေးယူခဲ့တာဖြစ်ပါတယ်။မြဝတီမြို့အမှတ်၃ရပ်ကွက်ကလောင်စာဂိမ်းဆိုင်တစ်ဆိုင်ကိုသတင်းအရစစ်တပ်နေသောတပ်နဲ့ရဲတပ်ဖွဲ့ဝင်တွေအပါအဝင်ဒေသခံလူမျိုးရေးအဏာပိုင်တွေကရှောက်တခင်ဝင်ရောက်စစ်ဆေးဖမ်းဆီးခဲ့တာပါ။ဖမ်းဆီးမိသူတွေကိုတော့ရာဇသက်ကြီးပုံမှန်နဲ့ရဲစခန်းမှာအမှုဖွဲ့အရေးယူထားကြောင်းတရင်ပြည်နယ်မြဝတီခရိုင်အုပ်ချုပ်ရေးမှုဦးတည်ဆောင်ကပြောပါတယ်
။ဖမ်းဆီးရေးတဲ့ဟာနိုင်ငံသားသားပေါ့နော်။တရုတ်နိုင်ငံသားလည်းပါတယ်၊ကျွန်တော်တို့ဟိုမြန်မာနိုင်ငံသားလည်းပါတယ်ဟုတ်။လောလောဆယ်တော့မှတော့ကျွန်တော်တက်ကြီးရောဖွင့်ထားတယ်မှာ။ဖွင့်ထားတယ်ပါနေမှလည်းသူတက်ထားရင်းနဲ့ဟုတ်။ဒီကုမှာတော့ခရီးဆိုင်လို့ပြောတယ်မှာ။ပြည်လာတော့ကာစီနိုအိမ်လို့ပြောတင်ထားတယ်။ကာစီနိုလို့ပြောလိုက်ရတဲ့ပုံစံနဲ့ပါတာပေါ့မှာ။ဒါကကတိကံကတိလေးလို့ခေါ်တင်လာတာပါ။ဘာနံပါတ်ဆိုတာအမှုဖွင့်တာပေါ့မှာဟိုစကမ်းကဖွင့်တာပေါ့ကျွန်တော်တို့ဟိုရဲရဲပိုင်တဲ့ဟုတ်ဖြစ်တဲ့အတွက်စကမ်းကပဲဘာနံပါတ်တက်လိုက်ပြီးတော့အဲပြင်းမှုဒီနံပါတ်တော့ဘာနံဆိုရင်နံပါတ်တက်တာပေါ့မှာ440 2020ဆိုပြီးတော့ဒါဘာနံပါတ်တက်ထားပြီ
းလောင်စားမှာအသုံးပြုတဲ့ဂိမ်းဆက်တွေနဲ့အတူဖမ်းဆီးမိခဲ့တဲ့တရုတ်နဲ့မြန်မာနိုင်ငံသား18ဦးကိုတော့လောင်စားဥပဒေစက်ခွန်ကကြီး18ကကြီးလို့လည်းအရေးယူထားတယ်လို့ပြောပါတယ်ထိုင်းနိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့မြဝတီမြို့မှာတရားဝင်လောင်ကစားဓာတ်တွေခွင့်ပြုမထားပေမဲ့မြဝတီခရိုင်ထဲကရွှေကုတ်ကုန်မှာတော့ကာစီနိုလောင်ကစားရုံတွေဖွင့်လှစ်ထားပါတယ်။ဒါပေမဲ့လည်းကိုဗစ် -19 ကပ်ရောဂါကာလသွားလာလှုပ်ရှားမှုတွေကန့်သတ်ထားချိန်မှာထိုင်းနဲ့မြန်မာနှစ်နိုင်ငံမှာလောင်ကစားသမားတွေဥပဒေမဲ့လောင်ကစားလှုပ်လာကြတာပါ။ပြီးခဲ့တဲ့လကပဲမြဝတီမြို့နဲ့နယ်စပ်ထိုင်းနိုင်ငံမဲဆောက်မြို့ကဟိုတယ်တစ်ခုမှာတရားမဝင်လောင်ကစားလှုပ်နေကြတဲ့တရုတ်မြန်မာထိုင်းနိုင်ငံသား220ကျော်ကိုလည်းထိုင်းအနာပိုင်တွေကဖမ်းဆီးခဲ့မှုပါတယ်။ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေရပါ